ရခိုင်ပြည်နယ်အတွင်းအကြမ်းဖက်ပြိပက္ခတွေနဲ့ပတ်သက်ပြီးနိုင်ငံတော်သမ္မတဆီကိုမတ်လနောက်ဆုံးရက်မှာအပိသက်တင်သွင်းရမယ့်အစီရင်ခံစာကို AB လလယ်ပိုင်းအထိရက်ရွှေ့ဆိုင်းလိုက်တယ်လို့ရခိုင်စုံစမ်းစစ်ဆေးရေးကော်မရှင်ကကြေညာလိုက်ပါတယ်။နိုင်ငံတကာကပါစောင့်ကြည့်လေ့လာမယ့်ဒီအစီရင်ခံစာအပေါ်နောက်ဆုံးအချိန်ပြန်လည်စစ်သုံးသပ်ဖို့အချိန်ယူရတဲ့အမျှအချက်လက်မှန်ကန်တဲ့အစီရင်ခံစာထွက်ပေါ်လာလိမ့်မယ်လို့မျှော်လင့်တဲ့အကြောင်းဒေသခံပြည်သူလွှတ်တော်အမတ်တွေကပြောပါတယ်။အပြည့်စုံကိုတော့မတ်စုမောင်ကတင်ပြပေးထားပါတယ်ရှင်။
ဟုတ်ပါတယ်မတ်လ31ရက်နေ့နောက်ဆုံးထားပြီးနိုင်ငံတော်သမ္မတဆီအပီးသက်တင်သွင်းရမယ်ရခိုင်ပြည်နယ်အတွင်းဖြစ်ပွားခဲ့တဲ့အကြမ်းဖက်ပြိပခါတွေနဲ့ပတ်သက်တဲ့နောက်ဆုံးအစီရင်ခံစာထဲမှာပါတဲ့သတင်းမှတ်တမ်းအချက်အလက်တွေနဲ့ပတ်သက်ပြီးပြန်လည်စီစစ်သုံးသပ်ဖို့လိုသေးတဲ့အတွက်ဖြစ်တဲ့ဆိုပြီးဧပြီလ24ရက်နေ့ကိုရက်ရွှေ့ဆိုင်းလိုက်တယ်လို့ကော်မရှင်ကကြေညာလိုက်ပါတယ်နိုင်ငံတော်သမ္မတနဲ့ပြည်သူတွေမှာကပဲနိုင်ငံတကာကပါစောင့်ကြည့်လေ့လာမယ့်အစီရင်ခံစာဖြစ်တဲ့အတွက်အငင်းပွားဝယ်ရာအချက်အလက်တွေမပါဝင်အောင်စနစ်တကျလှုပ်ဆောင်မှုစ조사နေကြတယ်လို့စုံစမ်းစစ်ဆေးရေးကော်မရှင်ရဲ့အဖွဲ့ဝင်လည်းဖြစ်ရခိုင်တိုင်းရင်းသားများတိုးတက်ရေးပါတီရဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်လည်းဖြစ်တဲ့ဒေါက်တာအေးမောင်ကပြောပါတယ်
။ဒါနဲ့ပတ်သက်လို့ဖက်ဖြစ်နိုင်တာလေးတွေပေါ့နော်။နောက်ဘလို့ဆောင်ရင်ကောင်းမလဲဆိုတာလေးကိုဒီဘက်မှာရှိတဲ့အသွင်ပြင်းမတူတဲ့မျိုးနွယ်စုတစ်ခုကတူဦးပေါ်တူဦးထက်နော်ယုံကြည်မှုကဖြစ်လာနိုင်တဲ့တခြားเนาะအကြမ်းဖက်မှုတွေကိုစိုးရိမ်တဲ့အခါကျတော့အဲသူရှင်တွေးနေထိုင်ရေးကိုထက်လေယုံကြည်မှုပြီးဆောင်ရဲ့ကာလတစ်ခုကာလရှိတစ်ခုကိုဖြတ်ဖို့လိုမယ်ဆိုရက်အဲသဘောရှိနေကြတယ်လို့သုံးသပ်ပါတယ်
အခုလာမှာထွက်ရှိမဲ့အပိသက်အစီရင်ခံစာနဲ့ပတ်သက်ပြီးလည်းကော်မတီကော်မရှင်ပါအဖွဲ့ဝင်အနေနဲ့အစီရင်ခံစာတင်ပြနိုင်အောင်အချိန်နဲ့တပြေးညီတွေ့ဆုံဆွေးနွေးမှုတွေလုပ်ဖို့တင်တယ်လို့လည်းဒေါက်တာအေးမောင်ကပြောပါတယ်
မှ30ရင်းရောက်သူတို့ပြောပါတယ်ဒါပေမဲ့အချိန်ကတော်တော်လေးနေပါတယ်ကျွန်တော်တို့ကိုတင်ပို့တာလေကိုလုံးစုစည်းဖို့ကလည်းလိုချင်မှလိုမယ်လေဒါမဲ့လို့ကော်မတီသမ္မတကော်မရှင်ရဲ့ပုံမှန်လုပ်ငန်းလုပ်ဖို့အတွက်တော့ဒီမှာခိုင်မာတဲ့ final report တစ်ခုမပြီးခင်မှာတော့ကျွန်တော်တို့ကိုပြန်ပြီးဒီမှာနေဆုံး report မထွက်ခင်3ဘတ်လောက်ကြိုပြီးကြမှာလေတွစ်ဆုံညီနိုင်ဖို့တင်တယ်နောက်တွစ်ရှိချက်ပေါ်မှာလေးပဲပြန်လည်သုံးသပ်ဝေဖန်ဆွေးနွေးအကြောင်းဆင်းရဲရှိတဲ့နာပေါ့လေ
နိုင်ငံတော်သမ္မတထံတင်သွင်းမဲ့အပိသက်အစီရင်ခံစာထဲမှာရခိုင်ပြည်နယ်အတွင်းပြိပခဖြစ်ပွားခဲ့တဲ့အခြေခံအကြောင်းရင်းနောက်အဓိကအကြောင်းရင်းပြိပခဖြစ်ပွားမှုကြောင့်တေဆုံးထိခိုက်ဒဏ်ရာရမှုတွေပျက်စီးဆုံးရှုံးရမှုတွေအပါအဝင်နည်းမြေတည်ငြိမ်အေးချမ်းမှုရရှိရေးအတွက်တရားဥပဒေစိုးမိုးရေးဆောင်ရွက်မှုတွေအပါအဝင်ဒုက္ခသည်တွေကိုကယ်ဆယ်ရေးလုပ်ငန်းတွေနဲ့ပြန်လည်ထူထောင်ရေးလုပ်ငန်းတွေဆောင်ရွက်ပေးဖို့နဲ့ပြိပခချုပ်ငြိမ်းရေးရေတိုရေရှည်ဆောင်ရွက်တဲ့အချက်တွေနောက်မတူကွဲပြားတဲ့လူအုပ်စုတွေကြားငြိမ်းချမ်းစွာအတူရှင်တွဲနေထိုင်နိုင်မဲ့နီးလန်းတွေနဲ့နည်းမြေထဲမှာပြန်လည်ထူထောင်ရမယ့်စီးပွားရေးလူမှုရေးဖွံ့ဖြိုးတိုးတက်မှုဆိုင်ရာအကြံပြုချက်တွေပါဝင်မှာဖြစ်ပါတယ်။အခုလိုမျိုးသမ္မတဦးသိန်းစိန်စီကိုအပိသက်အစီရင်ခံစာတင်သွင်းဖို့ရက်ရွေဆိုင်လိုက်ပြီးဧပြီလကုန်ပိုင်းလောက်မှာထွက်လာမယ့်အစီရင်ခံစာပါမှတ်တမ်းအချက်အလက်တွေဟာမှန်ကန်မှုရှိဖို့လိုအပ်ပြီးတော့အငင်းပွားဖွယ်ရာအချက်အလက်တွေနဲ့ပတ်သက်ပြီးသမိုင်းမှတ်တမ်းတွေဘတ်ပေါင်းစုံကလေ့လာစုံစမ်းမှုစုံစုံလင်လင်နဲ့ထွက်ရှိသင့်ပြီးပွင့်လင်းမြင်သာမှုရှိသင့်တယ်လို့လည်းအချက်အလက်စုဆောင်းရေးမှာပါဝင်ကူညီခဲ့တယ်ရခိုင်ပြည်နယ်ဘူးတီတောင်အမတ်ဥရွှေမောင်ကထောက်ပြပြောဆိုလိုက်ပါတယ်
။ဟိုဒီကတော့တော့ဒီကတော့မတိုင်းဘူးထွက်ရမယ်လို့ဟိုဆိုတော့ပြင်လေလို့အဲ့လိုကြားခဲ့တာ။အဲ့တော့တော့နိုင်ငံတော်သမ္မတစီကိုပြင်ပါပေါ့နော်။ပြင်လို့ရှိရင်နိုင်ငံတော်သမ္မတနဲ့ဒါလူပိချင်းတဲ့ဆရာကြည့်ရမယ်။အဲ့လိုတော့အကျဉ်းချက်ပြရတယ်။ကျွန်တော်ကလည်းတော့ရှောက်တို့လေလိုအပ်တဲ့အချက်တွေလေကျွန်တော်တို့ပေးရတယ်ရှိတယ်။ဒီကော်မရှယ်ပြင်ကန်တာပါဟုတ်ပါတယ်ဘယ်လိုထပ်လာမယ်ဆိုတော့မသိဘူးပေါ့နော်ဒီကတော့ရခိုင်ဝရေးဒီဖုန်ဆေးကော်မရှင်နဲ့နိုင်ငံတော်သမ္မတကိုပြင်ပြတဲ့အခါမှာသူတို့လည်းဘယ်လိုစုံစမ်းလို့ရရလဲဆိုတာကိုအလေးနဲ့ထားပြီးမှပါတယ်ယူတယ်ခင်ဗျ
ကော်မရှင်အနေနဲ့အပိသက်အစီရင်ခံစာတင်သွင်းရမယ့်ရက်ကိုအချိန်ယူပြီးတော့ပြန်သုံးသပ်ဖို့လှုံ့ဆော်နေတဲ့အချိန်မှာပဲရခိုင်ပြည်နယ်အတွင်းဖြစ်ပွားခဲ့တဲ့အကြမ်းဖက်မှုပြိပခါတွေအတွင်မှာအိုးအိမ်ဆုံးရှုံးခဲ့ရသူတွေအတွက်လည်းမိုးရသည့်အမီနေစရာအခက်အခဲတွေဖြစ်နေတဲ့အပေါ်အရေးတကြီးဆောင်ရွက်သင့်တယ်လို့ဘူးတီတော်အမတ်ဦးရွှေမောင်ကတိုက်တွန်းပြောဆိုလိုက်ပါတယ်
။ခုကဘာလို့ဆိုတော့မိုးရသည်ကလာတော့ပဲနော်ဒီကျော်လက်တွေပါနော်ကျော်စီလေလာအလေလောက်ပါတယ်ဒါမိုးရွာတာပဲဆိုတော့အခုချိန်ကြီးဒီအိမ်တွေစောက်ဖို့အတွက်ကိုကျွန်တော်ဒီကိုဘယ်လိုလဲကျွန်တော်တို့အစီအမံတွေကိုလည်းဖောင်ရွက်ပေးရမယ်လုံးကြောင်းတိကကိုလည်းသူတို့လုတ်ပေးတဲ့လေ
ရခိုင်စုံစမ်းစစ်ဆေးရေးကော်မရှင်ရဲ့ကြားဖြတ်အစီရင်ခံစာကိုနိုဝင်ဘာလနောက်ဆုံးပတ်မှာနိုင်ငံတော်သမ္မတဆီကိုတင်သွင်းခဲ့ပြီးတော့အပိသက်အစီရင်ခံစာတင်သွင်းရမယ့်ရက်ကို2013မတ်လ31ရက်နေ့ကိုတက်မှတ်ခဲ့တာဖြစ်ပါတယ်စုံစမ်းစစ်ဆေးရေးအစီရင်ခံစာကိုနိုင်ငံတော်သမ္မတထံကိုဓာတ်ရိုက်အစီရင်ခံတင်ပြရမယ်လို့သမ္မတကအမိန့်ထုတ်ပြန်ထားခဲ့တာဖြစ်ပါတယ်ရှင်